ဟုတ်ကဲ့အကုန်ဝင်အောင်ခင်ဗျာအခုမန္တလေးမှာအာဆီယံစွမ်းအင်ဆိုင်ရာအစည်းအဝေးတွေလုပ်နေပါတယ်ဒီအစည်းအဝေးတွေကိုဘာလို့မြန်မာနိုင်ငံမှာလုပ်တယ်လဲနောက်ပြီးတော့ဒီနောက်ွယ်မှာဘယ်လိုအကြောင်းတွေရှိနိုင်လဲဗျာဒါဟိုနည်းနည်းတော့သုံးသပ်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့အခြေအချင်းတွေမှာဒီအာဆီယံဒေသအပဝင်ဒေသတွေမှာရှိတဲ့နိုင်ငံကြီးတွေရဲ့စွမ်းအင်လိုအပ်ချက်တွေကကျွန်တော်ဒီအကုန်လုံးဒီကျွန်တော်တို့ဗမာပြည်ထဲမှာရှိတဲ့ကျွန်တော်ဒီသဘာဝအရေးအကြီးတွေကအာပို့ပြီးတော့သူတို့ကမလုံပေးနေတဲ့အနေအထားတစ်ခုပေါ့နော်ဟုတ်ဆိုတော့အခုလုံမဲဟွာမှာလည်းကျွန်တော်ဒီ ASEAN အမ်စွန့်အင်ဝင်ကြီးတွေလုံမဲဆွေးဝေးမှာလည်းတော်တော်များများကတော့ကျွန်တော်ဒီလော့ဖာကြီးရဲ့နိုင်ငံတိုင်းရဲ့လော့ဖာကြီးရဲ့ကျွန်တော်စွန့်အင်ဝင်ကြီးတွေစွန့်အင်တဲ့လော့ဖာကြီးတွေလူတွေပါနေတော့ကိုရိုးနိုင်ငံရဲ့စွန့်အင်လုံချမိုးတက်ကတော့ပြန်ဆိုင်ကျွန်တော်ရဲ့ဈေးကွက်ရှာကြမယ်အနေအထားတစ်ခုပေါ့နော်ဟုတ်ထိုင်းဆိုရင်လည်းသူတို့အနေနဲ့လော့လော့စေလုံးနေတဲ့ဖြစ်ကြည့်လေကျွန်တော်ဒီဟာချီနဲ့ကျွန်တော်တက်ဆန်ကျွန်တော်ဒီရီကာဒါစီမဂင်းတွေနောက်ပြီးတော့သူတို့အနေနဲ့ဒီထပ်ပြီးတော့ဒီသဘာဝတန်ခွေအပိုင်လိုင်းဒေတာရေကဏ္ဍတွေရေတခြားကျွန်တော်ဆွမ်းနဲ့ပတ်သက်ပြီးတော့နေပညာပိုင်းဆိုင်ရာတခြားကျွန်တော်ဒေတာတွေမှာသူတို့အနေနဲ့ကျွန်တော်ဒီအာဖီယန်ထက်မှာဒရက်စတာတခြားနျူကလ িয়ার ဆိုင်ရာကျွန်တော်တို့ development power plan တွေကိုအဲဒီစနေနေ့ချက်ခုဖြစ်လာမှာပေါ့နော်ဆိုတော့တော်တော်များများကကျွန်တော်ဒီကျွန်တော်ကဘာစွန့်အင်စောင့်ကြည့်အဖေကထုတ်ပြန်ထားတယ်ကျွန်တော်အစီခံစားရဆိုရင်မြန်မာနိုင်ငံမှာလူပေါင်း40,000နဲ့6,000လောက်ကရှက်စစ်တာမရှိဘဲနေရတဲ့အချိန်မျိုးမှာကျွန်တော်ဒီလက်ရှိကိုရိုးနိုင်ငံမှာရှိတဲ့စွန့်အင်အရင်းအမြစ်တွေကိုဒီအင်းနီးရှားနိုင်ငံတွေအပါအဝင်အာဆီယံနိုင်ငံရဲ့စွန့်အင်လိုအပ်ချက်ပေါ်မှာဖြစ်စေရမယ့်အနေအထားတစ်ခုဖြစ်နေတာပေါ့နော်
ဟုတ်ကဲ့ဒီအစည်းအဝေးတွေကဘာကိစ္စတွေကိုဆွေးနွေးမလဲနောက်ပြီးတော့ဒီဆွေးနွေးတဲ့ကိစ္စတွေကရောဒီမြန်မာပြည်သူတွေအတွက်ဘယ်လောက်အရေးပါလဲခင်ဗျာဘယ်လောက်အကျိုးစီးပွားဖြစ်နိုင်လဲခင်ဗျာ
အပေါ်မှာအခုလုပ်နေတဲ့ကျွန်တော်တို့ဒီအာဆီယံဆွေးနွေးဝင်ကြီးတွေရဲ့အစည်းအဝေးဟာဆိုရင်ကျွန်တော်တို့ဒီပြသခံမြန်မာနိုင်ငံသူနိုင်ငံသားတွေအတွက်ကျွန်တော်တို့ဒီအမောင်းထုမှရောက်နေတဲ့ကျွန်တော်တို့ချက်သက်ဆွေးနွေးအားကိုကျွန်တော်တို့အနေနဲ့အလင်းပြင်နိုင်မယ်လို့တော့မထင်ဘူးပေါ့နော်လောလောဆယ်အာဆီယံနေသားတွေမှာရှိတဲ့နိုင်ငံတွေရဲ့ဆွေးနွေးလွဲရှိတဲ့အပေါ်မှာအာမြန်မာနိုင်ငံအနေနဲ့ဘယ်လောက်ထိဖြစ်စေနိုင်မလဲမြန်မာနိုင်ငံမှာရှိတဲ့တယံဇာတာတွေကျွန်တော်တို့ဆွေးနွေးအရင်းအမြစ်တွေကိုဘလို့အမြဲထောက်အထုံးချမလဲဆိုတဲ့အနေအထားတစ်ခုပေါ်မှာသူတို့အနေနဲ့လာရောက်ဆေးဝေးတာပဲနော်ဆိုတော့ကျွန်တော်ဒီဒေသခံတွေနည်းနည်းပဲကျွန်တော်ဒီဆက်လက်ကျွန်တော်ဒီအဲဆက်စစ်အမရှိရင်ဆက်တခုမှဆက်လက်ပြီးကျွန်တော်တို့အမောင်းထုမှနေထိုင်တော့မယ့်သဘောမျိုးပေါ့နော်အခု
ဟုတ်ကဲ့ကိုဝေအောင်ကြီးကျေးဇူးတင်ပါတယ်ခင်ဗျအဲဒါကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံစွန့်အင်ရေးရတယ်ကိုလေ့လာလှုပ်ရှားနေတဲ့ရွှေ Gas Movement ရွှေသဘာဝတန်ခွေလှုပ်ရှားမှုအဖွဲ့ကကိုဝေအောင်ကိုဆက်သွယ်မေးမြန်းခဲ့တာပါအဲတစ်ဆက်တည်းမှာပဲဒီအာဆီယံဝန်ကြီးတွေနဲ့ဆွေးနွေးပွဲနိုင်ငံတွေရဲ့စွန့်အင်ကဏ္ဍအပေါ်ဒီမြန်မာနိုင်ငံကစွန့်အင်ကဏ္ဍအပေါ်စိတ်ဝင်စားမှုနဲ့ဖြစ်လာနိုင်တဲ့အလားအလာတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေရဲ့အကျိုးစီးပွားနဲ့ပတ်သက်ပြီးဒီထိုင်းနိုင်ငံခြေဆိုင်တိုင်းရင်းသားလူမျိုးများဖွံ့ဖြိုးမှုဆောင်ရွက်ခွဲကကိုဆိုင်ခူးဆန်ကိုလည်းကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါတယ်။ဟုတ်ကဲ့ကိုဆိုင်ခူးဆန်ခင်ဗျဒီအစည်းအဝေးတွေကဒီအာဆီယံဝန်ကြီးအဆင့်စွမ်းအင်အစည်းအဝေးတွေကနေပြီးတော့ကျွန်တော်တို့ဖြစ်လာနိုင်တဲ့အလားအလာတွေကဒေသခံပြည်သူတွေပေါ်ဘလောက်များအကျိုးစီးပွားဖြစ်နိုင်ပါလဲခင်ဗျ။ဟု
တ်ကဲ့ခင်ဗျဒီအာဆီယံနိုင်ငံကသူကဒီပမာပြည်ကိုသူကအာသိဝင်ကြမယ်ဆိုပေမဲ့သူကညတော်အဖြစ်အကျိုးအမြတ်ကိုပဲသူတို့ကြည့်ကြတယ်လေဥမာတရုတ်ဆိုရင်လည်းလူကြီးများတယ်အိန္ဒိယဆိုရင်လည်းလူကြီးများတယ်နောက်ဒီထိုင်းနိုင်ငံဆိုလို့ရှိရင်လည်းသူကဒီစက်မှုလုပ်ငန်းတွေများတယ်အဲ့ဒီသုံးနိုင်ငံစလုံးကသူကစွန့်ရင်တွေကိုအိမတမလူအပ်နေတယ
်အဲရေဝရအဖြစ်ပေါ့လေနိုင်ငံသားကယင်းနှိမ့်နယ်မှုတွေရောက်လာတယ်ဆိုရင်ဒေသခံပြည်သူတွေဖွံ့ဖြိုးတိုးတက်မယ်လမ်းမဆက်သွယ်ရေးတွေကောင်းလာမယ်နောက်ပြီးတော့သူတို့ရဲ့ဘဝလူနေမှုစင်တန်းတွေမြင်မာလာမယ်ဒါမျိုးဖြစ်နေဖြစ်တာရှိပါတယ်အဲဒီမြန်မာနိုင်ငံမှာစွမ်းအင်ကဏ္ဍမှာဒီလိုနိုင်ငံသားကဘောနော်အထူးသဖြင့်အာဆီယံနဲ့ဒီအိန္ဒိယနိုင်ငံကြီးတွေကနေပြီးတော့မြန်မာနိုင်ငံပေါ်ခုလိုလာရောက်ဇင်းနီမြုပ်နှံမယ်အလားအလာတွေဖြစ်လာနိုင်တာကဒီဒေသခံပြည်သူတွေပေါ်ဘယ်လောက်ထိအကျိုးစီးပွားအကျိုးသက်ရောက်မှုဖြစ်နိုင်ပါလဲခင်ဗျဟု
တ်ကဲ့ခင်ဗျစေကတာဒီပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီမြတ်တော်ဖြစ်စီးပွားရေးရပြည်သူစုသူ့အလက်ခံရရှိမယ်လို့ပြောကြပါတယ်ဒါပေမဲ့ညတော်အဖြစ်ဒီကျွန်တော်တို့စွန့်ရင်ထုတ်လုပ်ခဲ့တဲ့နိုင်ငံတွေဥပမာချက်နိုင်ငံအာဖဂန်နစ္စတန်တို့လိုတခြားဒီအာအဖရိကနိုင်ငံတို့လိုနေရာတွေမှာဒီရင်းနှံထုတ်လုပ်ပြီးတော့နောက်ပိုင်းမှာဖြစ်ခဲ့တဲ့ကြံခဲ့တဲ့အဲ့ဒီအာဝေဒနာတွေတော့တိခိုက်မှုတွေကတော့မရေမတွက်နိုင်ဘူးပေါ့ခင်ဗျဒါပေမဲ့ဒီပုံမှန်ပြည်ဆိုရင်ပို့ဆိုတာကကျွန်တော်တို့တကယ်လို့ဒီအာရင်းနှံတွေကိုကျွန်တော်တို့ဒီစွန့်အင်တွေကိုထုတ်လုပ်သွားမယ်ဆိုလို့ရှိရင်အာငကူကကျွန်တော်တို့လုံလုံလောက်လောက်အာကျွန်တော်တို့အသုံးလို့တော့မရအာဒီလူလူထုအတွက်သုံးလို့တော့မရတဲ့အာကျွန်တော်တို့နိုင်ငံတစ်ခုလို့ဖြစ်နေလေ อุบมามีเรื่องมีสุภาษิตว่าสุดว่าโอ้เนื้อจีอุบมามันเลยต้องยังคงเอาขนาดใหญ่ขนาดหลาขนาดใหญ่ไอ้ตัวเนื้อโอ้พี่นี่เนี่ยเชียงใหม่จริงๆแล้วที่เด็กช้าในงานนี้ก็จริงๆแล้วทุ่งลูกยาวช้าไหมสุดแล้วก็ปูวิลูกทั่วไปปูวิโตอาจจะอาจจะต้องมุ่งไปไหนมาเนี่ยครับเนี่ย
โอเคคุณสายคุณสายคุณลูกพี่จะไปอาจจะต้องมาเนี่ยครับเนี่ย ดังนั้นเราดีมากเลยมาเจ็บบาดเนี่ยอาเซียนส่วนใหญ่ที่วิ่งเนี่ยพัฒนาลู่ต้องได้เช็ดดีกว่าสุดท้ายมีเงินเบี้ยวสุดที่จะได้แก่ใช่ปะครับเนี่ย